အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကကြာသပတေးနေ့နယူးယောက်မြို့ကုလသမဂ္ဂအထူးထင်ညီလာခံမှာမင်းကွန်းပြောကြားစဉ်တွင်အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဖြတ်သိမ်းရေးအတွက်ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ကြားရရှိခဲ့တဲ့သဘောတူညီမှုအပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလိုက်ပါတယ်။အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ရရှိထားတဲ့သဘောတူညီချက်ထဲမှာအကန့်အသတ်တွေအများပြားရှိနေတဲ့အကြောင်းအခုလောလောဆယ်မှာမှတ်နေတဲ့ဆိုပေမဲ့နောက်လာမဲ့10နှစ်15နှစ်လောက်အချိန်ရောက်ရင်ပြန်ပြီးတော့ short ပေါ်ပေးရတော့မယ့်အနေအထားမျိုးမှာရှိနေတယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ပေးဆိုအရေးယူမှုတွေ short ပေါ်ပေးလိုက်ပြီးတဲ့နောက်ရရှိမဲ့တန်ပေါင်းထောင်နဲ့ချီတဲ့ဒေါ်လာငွေတွေဟာကြောင်ကိုကြားဖြစ်လာအောင်အသက်သွင်းပေးသလိုဖြစ်နေတယ်လို့လည်းသူကပြောလိုက်ပါတယ်။ဒါဟာစစ်ဖြစ်ဖို့အတွက်ပုံမနီးစပ်တယ်ဆိုတဲ့အစ္စရေးနိုင်ငံဘက်ကဝေဖန်တဲ့အမြင်ကိုလည်းထပ်မံပြီးတော့ပြောဆိုလိုက်ပါတယ်။အစ္စရေးနိုင်ငံကတော့အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်စေဖို့အတွက်စီးရဲရအရေးယူဆောင်ရွက်ဖို့ပြင်ဆင်ထားကြောင်းထက်ခါတလဲတဲ့သတိပေးထားပြီးလည်းဖြစ်ပါတယ်။အီရန်နိုင်ငံကတော့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့အတွက်အစီအစဉ်မရှိဘူးလို့ညှင်းဆိုထားပါတယ်ခင်ဗျာ။